Afghanistan ရှစ်တောင်ပိုင်းဒေသကမဲဆန္ဒရှင်စီရင်ပေးသွင်းရာစင်တာအဖြစ်အသုံးပြုနေတဲ့လူစီကားရာဘလီဝုဒ်ကျောင်းမှာအင်အားဖြင့်ပုံပေါက်ကွဲခဲ့တာကြောင့်ဖျားဝတ်ပြုသူအနည်းဆုံး12ဦးသေဆုံးပြီး32ဦးဒဏ်ရာရခဲ့ပါတယ်။နိုင်ငံမြောက်ပိုင်းမှာအင်ဂျင်နိုင်ငံသားအများစုပါတဲ့အင်ဂျင်နီယာ5ဦးကိုဘယ်သူတွေမှမသိတဲ့တနတ်သမားတွေပြန်ပေးဆွဲပြီးနိုင်ပိုင်းအချိန်မှာပဲနိုင်ငံတောင်ပိုင်းမှာ အသေးအချောက်အရှိအတွက်ကိုပြည်내ရဲစုကပြည်ဝေးကိုအတီးပြပါတယ်။အသေးအချောက်အရှိအတွက်တိုးလာအောင်လို့လည်းယူဆတဲ့အကြောင်းပြောပါတယ်။အသေးကံဘုံခွဲသမားကတိုက်ခတ်ခဲ့တာလို့ကနဦးသတင်းနေမှာဖော်ပြခဲ့ကြပေမဲ့လို့လည်းပြည်내ရဲစုဟာနန်းကတော့ကနဦးစုံစမ်းချက်တွေအရာထောင်ထားတဲ့ဘုံပေါက်ကွဲခဲ့တာလို့ယူဆတဲ့အကြောင်းပြောပါတယ်။အခုဘုံပေါက်ကွဲမှုကိုဘယ်သူကမှသူတို့လက်ချက်လို့မပြောသေးပါဘူး။တာလီဘန်တို့ကတော့သူတို့နဲ့ပတ်သက်မှုမရှိဘူးလို့ညင်းဆိုထားပါတယ်။ပြီးခဲ့တဲ့လတုန်းကလည်းမြို့တော်ကာဘူးကမင်းစနာရှင်တက်တေကန်လက်မှတ်ထုတ်ပေးရေးစင်တာမှာအသေးကံဘုတ်ခွဲတက်ခဲ့ခံရတာကြောင့်လူပေါင်း60လောက်သေဆုံးရပြီးတရားကြောတရားရခဲ့ပါတယ်။ဒီတိုက်ခိုက်မှုကိုတော့အစ္စလာမ်ရဲ့အစိုးရ IS အဖွဲ့ကသူတို့လက်ချက်ဖြစ်တယ်လို့ပြောဆိုခဲ့ပါတယ်။ဒီကနေ့တနင်္လာနေ့မနက်ပိုင်းကလည်းအာဖဂန်နိုင်ငံမြောက်ပိုင်းမတိမငိမ့်ဖြစ်နေတဲ့ဘက်ကလန်ပြည်နယ်ရဲ့မြို့တော်ပေါ်ဤခိုမာရီအနီးမှာအိန္ဒိယနိုင်ငံသားအင်ဂျင်နီယာ6ဦးနဲ့ဒေသခံ2ဦးတို့ပျောက်ဆုံးသွားတယ်လို့အာဖဂန်ရာရှိဟုတ်ကပြောပါတယ်။ကျဲစစ်သားအခွဲ့ရုံမှလုံလုံနေကြတဲ့အင်ဂျင်နီယာတွေအလို့အသွားမှာလက်နက်ကန်တွေကခြုံကိုတိုက်ခတ်ပြီးပြန်ပြီးဆွဲခေါ်ဆောင်သွားတာဖြစ်တယ်လို့ပြည်내ရဲတပ်ဖွဲ့ပြောခွင့်ရက VOA ကိုပြောပါတယ်။ကျဲစစ်သားအခွဲ့ရုံကိုလက်ပတ်နေတဲ့အိန္ဒိယကုမ္ပဏီကဝန်ထမ်းတွေပြန်ပြီးဆွဲခံရတာဖြစ်ပါတယ်။တာလီဘန်တပုန်တွေလှုပ်ရှားနေတဲ့ဘက်ကလန်ပြည်နယ်ရဲ့ပြန်ပြီးဆက်ခံရမှုကလည်းဘယ်သူလက်ချက်ဆိုတာမသိရသေးပါဘူး။တချို့ညမှာပဲနိုင်ငံမြောက်ပိုင်းဘက်ဒက်ကက်ဆန်ပြည်နယ်ကတာလီဘန်တို့ထိန်းချုပ်ရာခရိုင်တစ်ခုကိုတော့ဒီကနေ့မှပဲအာဖဂန်လူကြုံရေးတပ်ဖွဲ့တွေကသိမ်းယူနိုင်ခဲ့တယ်လို့အာဖဂန်တာဝန်ရှိသူတွေကအတည်ပြုထားပါတယ်ရှင်။